မကြခင်ရပိုင်းအတွင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ဖွဲ့စည်းတော့မဲ့အစိုးရတည်ထဲမှာဝန်ကြီး18ဦးအနက်ဝန်ကြီး2ဦးရဲ့နိုင်ငံသားကရရှိထားတဲ့ဘွဲ့လွန်လက်မှတ်တွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုကသူတို့ရရှိတဲ့ဘွဲ့တွေဟာ Diploma Mails လို့ခေါ်တဲ့ဘွဲ့လက်မှတ်တွေကိုပုံနှိပ်ရောင်းစားနေတဲ့ဟန်ပြတက္ကသိုလ်တွေထံကဖြစ်နေတာတွေ့ရပါတယ်။အခုလိုဝန်ကြီးအသစ်တွေကိုရွေးချယ်ရမှာ NLD အနေနဲ့တိကျမှန်ကန်မှုရှိဖို့ပို့ပြီးစီစဉ်တင်နေဆိုတဲ့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေတာပါအပြည့်စုံကိုတော့ကိုဇော်ဝင်းနှိုင်ကတင်ပြထားပါတယ
်ကမ္ဘာနိုင်ငံအသီးသီးမှာအလုတ်ကန်ကောင်းတွေရရှိဖို့အတွက်ကြိုးပမ်းရမှာ PhD စတဲ့ပါရဂူဘွဲ့လွန်လက်မှတ်တွေရရှိထားသူဟာပုံမအောင်မြင်မှုအလားအလာရှိတဲ့အတွက်အမေရိကန်ပြည်ထောင်စုမှာ Diploma Mails လို့ခေါ်တဲ့ဘွဲ့လက်မှတ်အတုတွေရိုက်နှက်ရောင်းချတဲ့ဟန်ပြကြောင်းတွေဟာအင်တာနက်တွေခေတ်ဆားလာပြီးတဲ့နောက်ပိုင်းဒေါ်လာတန်းနဲ့ချီပြီးဝင်ငွေတွေရရှိနေကြတာပါဒေါက်တာဂျွန်ဘဲရဟာဘွယ်လက်မအတုရိုက်နှက်ရောင်းနေတဲ့စီးပွားပြေလုပ်ငန်းအကြောင်းကိုအထူးပြုလေ့လာထားသူဖြစ်ပါတယ
် Those of us who have gone through real schools know there's a lot of work involved years of work but at the end of which what do you get to show for it
ကျောင်းတက်ပြီးပညာစီးပွားကြသူတွေသိကြတဲ့အတိုင်းပညာသင်တာနှစ်နဲ့ချီးပြီးတော့တိတ်ကိုကြိုးစားရတာပါအဲ့ဒါတွေအပြီးမှာနိုင်ငံမှာချိတ်ဖို့ဘွယ်လက်မရကြတာပေါ့ဒါကဘဝမှာနှစ်ပေါင်းများစွာကျောင်းတက်ဒေါ်လာထောင်ပေါင်းချီအကုန်ကျခန်းပြီးတော့အပင်မှန်ခံပြီးတော့ယူခဲ့ကြရတာပါဒီပလိုမာမေးလ်ဆိုတဲ့ဘွဲ့လက်မှတ်တွေပုံနှိပ်ရောင်းစားတဲ့ဟန်ပြကျောင်းတွေကတော့အလားတူဘွဲ့လက်မှတ်တွေထုတ်ပေးပါတယ်ဒါပေမဲ့တကယ်နှစ်နဲ့ချီးပြီးတော့မကြိုးစားရပါဘူးတနည်းဆိုတော့ကိုလိုချင်တဲ့ဘွဲ့ကိုဘာမှမမေးမမြန်းနဲ့ထုတ်ပေးလိုက်တာပါတချို့ကြတော့အပြကောင်းအောင်စာမျက်နှာ10ရက်လောက်ရှိတဲ့စာတန်းကိုတင်ရင်တင်ခိုင်းမယ်အများအားဖြင့်တော့ဘွဲ့လက်မှတ်ကိုလွယ်လွယ်နဲ့ထုတ်ပေးလိုက်တာပါပဲငွေပေးနိုင်ဖို့ကပဲအရေးကြီးတာပါ
ဘွယ်လက်မှတ်အတုရောင်းစားတဲ့လုပ်ငန်းကိုအမေရိကန်ပြည်ထောင်စုအတွင်းကတချို့ပြည်နယ်တွေမှာဥပဒေအရတားမြစ်ထားတာရှိပေမဲ့ဗဟုအစိုးရကတနိုင်ငံလုံးအတိုင်းအတာနဲ့ဥပဒေထုတ်တားမြစ်ထားတာတော့မရှိသေးပါဘူး။ဒါပေမဲ့အွန်လိုင်းပေါ်မှာအဲ့ဒီလိုဘွယ်လက်မှတ်အတုတွေထုတ်ရောင်းနေတဲ့ကုမ္ပဏီတွေရှိနေတယ်ဆိုတော့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပြီးတဲ့နောက်နိုင်ငံရဲ့ပညာရေးချင်းကျဆင်းစေမဲ့ဆိုးရိမ်မကင်းဖြစ်မှုကြောင့်အမေရိကန်လွှတ်တော်ကလည်းဒီကိစ္စနဲ့ပတ်သက်ပြီး2004ခုနှစ်ကကြားနာစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။အခုဘွယ်လက်မှတ်အတုကိစ္စနဲ့သတင်းမီဒီယာတွေထဲမှာအကြေတဝင့်ဖော်ပြခံရသူဝန်ကြီးလောင်းနှစ်ဦးတည်းကတဦးဖြစ်တဲ့ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းကအမေရိကန်အခြေစိုက် Brooklyn Park တက္ကသိုလ်ကနေ PhD ဘွဲ့ကိုဘယ်လိုယူပြခဲ့လဲဆိုတာနဲ့ပတ်သက်လို့ VOA ကိုအခုလိုရှင်းပြခဲ့ပါတယ
်။အမှန်တော့လေဆရာကအဲ့လွန်ခဲ့တဲ့2009ခုနှစ်လောက်တော့ပါလေအဲ့ဒီမှာပေါ့ online degree တခုကိုလိုချင်တော့တာရယ်လိုချင်တော့ဆရာလိုက်ရှာတော့အဲ့ဒီမှာ Brooklyn Park University ကျွေးတယ်တာရယ်ပြီးတော့အဲ့ဒါလည်းအဲ့မှာရေးထားတာလည်းဟို US Economics Sorry ဟို Education Department ကလိုက်ချေထုတ်ပေးတယ်ဆိုတော့အကြီးလည်းစိတ်ချတာပေါ့နော်ဆရာစိတ်ချတာပေါ့စိတ်ချပြီးတော့ကြိုးစားတော့လည်းအချိန်ကုန်ဝေကုန်ပေါ့လူလည်းမမတ်ပေါ့ဟို original တော့ရတယ်ဒါပေမဲ့နောက်ပိုင်းကျတော့အဲ့ဒီကဟို fix ရှိပြီးပါရှင်ဖြစ်သွားတော့ဖိတ်တယ်ပါလေတော့လည်းမကောင်းဘူးပေါ့တလုံးလုံးနဲ့ခံစားရ
ဒီတက္ကသိုလ်ဟာအမေရိကန်နိုင်ငံအတွင်းဘောလမအတုတွေထုတ်ရောင်းနေတဲ့တက္ကသိုလ်တစ်ခုဖြစ်ကြောင်း New York Times သတင်းစာကြီးမှာဝေဖန်ရေးသားခံရတဲ့တက္ကသိုလ်တစ်ခုလည်းဖြစ်ပါတယ်ဘွယ်လက်မှတ်အတုကိစ္စနဲ့သတင်းမီဒီယာတွေမှာရေးသားဖော်ပြခံရသူနောက်တူဦးဖြစ်တဲ့ NLD ပါတီပြည်သူ့လွှတ်တော်အမတ်ဒေါက်တာတန်းမြင့်ကလည်း VOA ကိုရှင်းပြပါတယ်
။ဒီ88မှာကျွန်တော်ဟိုနိုဘာမှာကိုလက်သမန်ကနဲ့ UNB ဆွဲဆက်လင်းနဲ့ဆောင်းလိုင်းအလန်ရောက်တော့ကျွန်တော် Father Study တို့ပေါ့ငကိုနေရကျွန်တော်ယူထားတယ်ပေါ့ဗျာ။ဒီတော့ဒီကြော်ညာကို Economic စာဆောင်မှာတွေ့တယ်လေ။ဒီဟိုရောက်တော့ကျွန်တော်ချင်းချင်းဆက်သွယ်လိုက်တော့သူက browser ပေးတယ်လေ။အဲ့တော့ California ကဟိုသူကပညာရေးကောင်စီကထုတ်တဲ့ထုတ်ပေးတာပေါ့လေဆိုတော့ကျွန်တော်လည်းအဲဒီ MSC ကနေပြီးကျွန်တော်တို့နှစ်နှစ်တိတိပေါ့ဗျာအဲကျွန်တော်တို့ Father's Day လို့သူပေးတဲ့ course ကရော10 credit မသိဘူးဗျလောက်ရတယ်အပြီးတဲ့ခါကျတော့ကျွန်တော်ဟို BEG ကိုကျွန်တော်ဆက်လုပ်တယ်ဒေါက်တာပြီးတာကဟို69 program ပြီးသွားတယ်ပေါ့ဗျာ dissertation paper လည်းတင်ရတယ်အဲခုနကသတ်မှတ်တဲ့ဟိုဒီ credit တွေကအဆင့်ဆင့်လဲဆက်နှစ်ခုပေါ့ဗျာအဆင်းသွားတော့ပေါ့လေအဲ့တော့ကျွန်တော် PhD လုပ်တာ6နှစ်ခွဲလောက်ကြာတယ်ဗျာ
ဒေါက်တာတန်းမြင့် PhD ဘွယ်ရခဲ့တဲ့ Pacific Western တက္ကသိုလ်ဟာဟဝိုင်းပြည်နယ်အစိုးရက2006ခုနှစ်မှာလုပ်ငန်းလုပ်ပိုင်ခွင့်ရပ်ဆိုင်ခံခဲ့ရသလို2004ခုနှစ်ကြာနာစစ်ဆေးပွဲမှာထဲသွင်းစုံစမ်းခံခဲ့ရတဲ့တက္ကသိုလ်တွေထဲမှာလည်းပါဝင်ပါတယ်မြမကြီးကကြွန့်ကျင်သူ Professor David Steinberg ကတော့အနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဝန်ကြီးအဖြစ်ရထားသူတွေရဲ့ကိုယ်ရည်ရသွင်းကိုအသေးအချာစစ်ဆေးဖို့လိုအပ်တဲ့အကြောင်းထောက်ပြပြောဆိုပါတယ
် What we call in the United States vetting of people in other words looking into their backgrounds to see whether they were suited I don't know these people so I can't comment on them as individuals.
မိဂံပြည်တော်စုမှာတော့လူပုဂ္ဂိုလ်တို့ကိုလောက်ခတ်မယ်ဆိုရင်တင့်တော်တယ်မတင့်တော်ဘူးဆိုတာကိုနောက်ခံသမိုင်းကြောင်းကိုအသေးစားစီစစ်ကြပါလေ။ဒီပုဂ္ဂိုလ်မျိုးအကြောင်းကိုကျွန်တော်မသိတော့သူတို့ပုဂ္ဂိုလ်ရေးရဘလို့ဆိုတာကျွန်တော်မပြောနိုင်ပေမဲ့အခုလိုရွေးချယ်မှုနဲ့ပတ်သက်လို့တော့ကျွန်တော်ပြောလိုတာကနောက်ခံသမိုင်းကြောင်းကိုတည်တည်ချာချာမစီစစ်ပဲအဲ့ဒီလိုရွေးချယ်မယ်ဆိုရင်အန္တရာယ်ရှိနိုင်တယ်ဆိုတာပါပဲ။အခုလိုအချိန်မှာမြန်မာနိုင်ငံအတွက်သိက္ခာကိုရေးကြည့်နေပြီးအားလုံးကနိုင်ငံတိုးတက်အောင်မြင်တာကိုမြင်လို့ကြပါလေ။အဟံတားဖြစ်စေမဲ့ကိစ္စမှန်သမျှကပြဿနာဖြစ်ပါလေ
။ 1990 ပြည်နှစ်ရွက်ောက်ပွဲမှာ NLD ပါတီကိုစားပြုပြီးအနိုင်ရခဲ့တဲ့လွတ်တော်အမတ်တူလည်းဖြစ်လက်ရှိအမေရိကန်နိုင်ငံမှာအခြေချနေထိုင်သူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကတော့ NLD ပါတီအနေနဲ့နောက်တစ်ကြိမ်ဝင်ကြီးတွေကိုရွေးချယ်တဲ့အခါမှာဒီတဲ့ပို့ပြီးတိကျသေးကြအောင်လှုပ်ဆောင်ဖို့လိုအပ်မယ်လို့ပြောပါတယ်။
ဒီကင်းကအပြည့်အနာစာကိုစကားစိတ်ကလေးနဲ့ဆစ်တယ်လို့ဖြစ်နေရကြတဲ့အချိန်မှာဖြစ်လာတဲ့ကိစ္စပါ။နောက်ကားကားကရှင်ပုဂ္ဂိုလ်ကြီးကိုနိုင်ကဒီလောက်ပေါ့နော်ရေဒီယိုနဲ့မီဒီယာမှာသူတို့ရိုးသားစွာဝန်ခံထားတာတွေလည်းရှိတဲ့အတွက်အဲဒီလိုဖြစ်တာတွေကတော့စိတ်မကောင်းစရာဖြစ်တယ်။နောက်ဆိုရင်တော့ဒီတည်းဒီစနစ်ကြတဲ့စိတ်မှုမျိုးဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။
စလိုင်းရဲမဟာအမေရိကန်တန်နက်စီတမ်ပယ်တက္ကသိုလ်ကနေ PhD ဘွဲ့ရရှိထားသူဖြစ်ပါတယ်။သူကအစိုးရရာဒူးတာဝန်ကြီးကြီးတွေကိုထမ်းဆောင်ကြတော့မဲ့သူတွေအနေနဲ့မစစ်မှန်တဲ့လက်မှတ်အတုတွေကိုအသုံးမပြုသင့်ဘူးလို့အကြံပြုပြောဆိုပါတယ်
။ဒီပမာပြည်မှာဝန်ကြီးပဲလို့လို့ဘာပဲလို့လို့သူတို့ဝန်ကြီးလို့ပို့ပါ PhD လို့မလို့ပါဘူးထင်တယ်။သူတို့မှားပြီးတော့မတိပဲနဲ့ MC degree ယူပြီးလို့ရှိရင်ကျွန်တော်အနေနဲ့တော့လှုပ်ပြုံပဲရှိရလေ။ဒါတို့သူတို့ထင်သေးတာတော့မဟုတ်ပါဘူး။ဒါပေမဲ့ academic degree ဆိုတာကိုကျူဆာမပဲရတဲ့ဘာမျိုးရှိတော့ဒါမျိုးတော့လူကြီးပုဂ္ဂိုလ်ရတာမထက်သင့်ပါဘူ
းနိုင်ငံတော်တမန်အဖြစ်ရွေးချယ်တင်မြှောက်ခံထားရသူဦးထင်ကျော်ကလွတ်တော်ကိုတင်သွင်းထားတဲ့ဝန်ကြီးလောင်းတရဲ့အမည်စီးရင်ကိုလွတ်တော်စီစီရေးကော်မတီကအရေးချင်းပြည့်မီချင်းရှိမရှိစစ်ဆေးပြီးတဲ့နောက်ဒီကနေ့မတ်လ24ရက်နေ့မှာပြည်တော်စုလွတ်တော်မှာမဲခွဲအတည်ပြုသွားဖို့ရှိပါတယ်ခင်ဗျာ